ဆော်ရီအာရီဗီးယားနိုင်ငံမှာဆယ်စုနှစ်နဲ့ချီကိုလိုနေတဲ့ရိုဟင်ဂျာ9400ကိုဘင်္ဂလားဒေ့ရှ်နိုင်ငံရဲ့နိုင်ငံကူးလက်မှတ်တွေထုတ်ပေးစေလိုကြောင်းဆော်ဒီကပြောကြားလိုက်ပါတယ်မြန်မာနိုင်ငံကဖိနှိပ်ညှဉ်းပန်းမှုတွေကြောင့်ထွက်ပြေးလာရတဲ့ဆိုကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဆော်ဒီနိုင်ငံကပြီးခဲ့တဲ့အနှစ်40အတွင်းလက်ခံထားခဲ့ပြီးအခုတော့အဲ့ဒီရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်ကပတ်စပို့ထုတ်ပေးဖို့ပြောလာတာပါဆော်ဒီမှာရှိတဲ့ရိုဟင်ဂျာတွေဟာဘယ်နိုင်ငံပတ်စပို့ကိုမှကင်ဆောင်ထားခြင်းမရှိပါဘူးဆော်ဒီနိုင်ငံမှာပဲမွေးလာတဲ့ကလေးတွေဟာလည်းဆော်ဒီနိုင်ငံရဲ့နိုင်ငံသားအဖြစ်အသိမှတ်ပြုမခံရပါဘူး။ဘင်္ဂလားဒေ့ရှ်ကသာနိုင်ငံကူးလက်မှတ်တွေထုတ်ပေးမယ်ဆိုရင်အများကြီးအထောက်အကူဖြစ်စေပြီးရိုဟင်ဂျာတွေနိုင်ငံမဲ့ဘဝကနေလွတ်မြောက်မှာဖြစ်တယ်လို့ဆော်ဒီအစိုးရကဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဗ်ဒူမိုမန်းကိုပြီးခဲ့တဲ့လတွေပြောကြားခဲ့ပါတယ်။ဒါပေမဲ့ဆော်ဒီမှာရှိတဲ့ရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းပြန်မလာကြသလိုသူတို့နိုင်ငံအကြောင်းထက်ဆော်ဒီရဲ့အာရဗ်ဘာသာစကားနဲ့ရင်ကျင်းမှုကသာပိုသိကြမှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးမုံမန်းကဒါကာမြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုအတွင်တုံ့ပြန်ပြောဆိုပါရယ်မြန်မာနိုင်ငံကထွက်လာတဲ့ရိုဟင်ဂျာတွေနဲ့ပတ်သက်လို့ဒီနိုင်ငံကူးလက်မှတ်ကိစ္စကိုမြန်မာအစိုးရနဲ့အရင်ပြောတင်တယ်လို့ဆိုပါရယ်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပယ်ချထားပါတယ်ခင်ဗျာ